နိုဝင်ဘာလ၄ရက်ကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကကိုရွှေ့ပြောင်းအခြေချနေထိုင်လာကြသူတွေထဲကမဲပေးခွင့်ရှိသူဦးရေဟာ24တန်းဒီပါရှိတယ်လို့ဖြူးသူတေသနဒီလေလာချက်စစ်တမ်းကဖော်ပြပါတယ်။အမေရိကန်နိုင်ငံသားခံယူထားတဲ့ဒီလိုလူတွေရဲ့မဲတွေကလည်းလာမဲ့ရွေးကောက်ပွဲအတွက်အရေးပါတာပါ။ဒီမိုကရက်သမ္မတလောင်းဖြစ်တဲ့ဒုသမ္မတကမလာဟဲရစ်ကတော့ဒီမနစ်တောက်ကြနေကအာရပ်နယ်ပွားအမေရိကန်အတိုင်းဝိုင်းတို့နဲ့မီရှိဂန်ပြည်နယ်ဖလင့်မြို့မှာတွေ့ဆုံခဲ့ပါတယ်။ဂါဇာစစ်ပွဲနဲ့လေဘနွန်မှာပါပြိပက္ခတွေခြေပြန့်လာတဲ့အပေါ်အစ္စရေးရဲ့တုံ့ပြန်ကင်တွယ်ပုံအမေရိကန်အစိုးရရဲ့တုံ့ပြန်ကင်တွယ်ပုံကိုမကြည်မနက်ဖြစ်နေကြတဲ့ဒီအာရပ်နယ်ပွားတွေရဲ့ထောက်ခံမှုကိုရဖို့ကြိုးပမ်းတဲ့အနေနဲ့ဒုသမ္မတအခုလိုတွေ့ဆုံလာလဲဖြစ်ပါတယ်။လက်ရှိဂါဇာနဲ့လေဘနွန်မှာကြုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်တဲ့အကြောင်းနဲ့ဒီစစ်ပွဲတွေအဆုံးသတ်ဖို့နဲ့ဒေသရင်းစစ်ပွဲတွေခြေပြန့်မလာအောင်ဟန်တားနိုင်ရေးသူ့ရဲ့ကြိုးပမ်းမှုတွေကိုဆွေးနွေးခဲ့တယ်လို့ကမလာဟဲရစ်ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ကဖော်ပြပါဗျ။ရီပက်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ပြီးခဲ့တဲ့ဇူလိုင်လတုန်းကသူ့ကိုပြစ်ခတ်လှုပ်ချံမှုကြိုးပမ်းမှုကနေပုခါတီကလွတ်မြောက်ခဲ့တဲ့ပန်စစ်ဗီးနီးယားပြည်နယ်ဘက်လာမြို့ကိုဒီကနေ့ပြန်လည်သွားဖို့ရှိပါတယ်ရှင်။